မြန်မာအစိုးရရဲ့အာထုတ်ကြိုးပမ်းမှုတွေကနိုင်ငံတည်ငြိမ်ရေးနဲ့လုံခြုံရေးကိုဆောင်ကျဉ်းပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအီရန်ဘက်ကလည်းပူးပေါင်းဆောင်ရွက်ဖို့အဆင့်သင့်ရှိတယ်လို့သမ္မတဟက်ဆန်ရူဟာနီကစနေနေ့မှာပြောဆိုပါတယ်။အီရန်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးဦးမိုးကျော်အောင်ရဲ့သံအမတ်ခန့်အလွာကိုလက်ခံရယူတဲ့အခမ်းအနားတွင်အီရန်သမ္မတရူဟာနီကအခုလိုပြောဆိုခဲ့တာလို့အီရန်သတင်းတွေကဖော်ပြထားပါတယ်။မြန်မာနိုင်ငံငြိမ်းချမ်းတည်ငြိမ်မှုရှိပြီးဘဲမှသွားစရာမရှိတဲ့ရိုဟင်ဂျာမွတ်စလင်တွေဘေးကင်းလုံခြုံမှုရှိရှိအမြန်ဆုံးနိုင်ငံကိုပြန်နိုင်ဖို့မျှော်လင့်ကြောင်းလဲအီရန်သမ္မတကပြောပါတယ်။နိုင်ငံတွင်းကတိုင်းရင်းသားအလုံးရဲ့ပူးပေါင်းဆောင်ရွက်မှုနဲ့သာတည်ငြိမ်ရေးနဲ့လုံခြုံရေးကိုရနိုင်မှာလို့လည်းပြောပါတယ်။အီရန်နဲ့မြန်မာကြားဆက်ဆံရေးတိုးမြှင့်ဖို့အလားအလာကောင်းတွေကိုလည်းသမ္မတရိုဟာနီကပြောဆိုပြီးနှစ်နိုင်ငံအနေနဲ့ဤပညာနဲ့ဆက်မှုနယ်ပယ်ရင်းနှီးမြှုပ်နှံမှုနဲ့ခီးသွွားလုပ်ငန်းတွေလိုမျိုးနယ်ပယ်တွေမှာပူးပေါင်းဆောင်ရွက်နိုင်ကြောင်းလည်းပြောပါတယ်။မြန်မာသံမတ်ကြီးဘက်ကတော့မြန်မာနဲ့အီရန်ကြားရင်းနှီးတဲ့ဆက်ဆံရေးရှိနေတဲ့အကြောင်းရင်းနှီးမြှုပ်နှံမှုကုန်သွယ်မှုခီးသွွားလာရေးရင်းနှီးတဲ့သဘာဝတန်ခွေစိုက်ပျိုးရေးတို့လိုကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နိုင်တဲ့အလားအလာတွေအများကြီးရှိတယ်လို့လည်းပြောဆိုခဲ့တဲ့အကြောင်းအီရန်သတင်းတွေကဖော်ပြပါတယ်။ဒါပြင်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့အီရန်သမ္မတရဲ့ပြောဆိုချက်ကိုတုံ့ပြန်ပြောတာမှလည်းဒုက္ခသည်တွေနိုင်ငံကိုပြန်လာနိုင်ရေးအတွက်မြန်မာအစိုးရဘက်ကအစွမ်းကုန်ဆောင်ရွက်နေပါတယ်လို့မြန်မာသံအမတ်ကြီးကပြောဆိုခဲ့ပါတယ်ရှင်။